အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တွေနဲ့အာဖဂန်မဟာမိတ်တွေကိုကာဘူးနိုင်ငံတကာလေးစိတ်ကနေလေရင်နဲ့ခေါ်ဆောင်ကဲထုတ်နေတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်နဲ့တာလီဘန်ကြားအဆက်အသွယ်ရှိနေကြောင်းအမေရိကန်စစ်ဌာနချုပ်ပန်ဒီဂွန်တာဝန်ရှိသူတွေကအင်ကာနီမှာပြောပါတယ်တာလီဘန်ဘက်ကဂရိကဝတ်ရထားတဲ့အကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ
် Taliban have informed us that they are prepared to provide the safe passage of civilians to the airport.
အရသားတွေလေးစိတ်ကိုဘေးကင်းလုံခြုံစွာသွားနိုင်ရေးဆောက်ရွက်ဖို့ပြင်ဆင်ထားကြောင်းတာလီဘန်တို့ကအမေရိကန်ကိုပြောဆိုပြီးဒီဂရိကဝတ်အတိုင်းလိုက်နာဆောက်ရွက်ဖို့မျှော်လင့်ကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအင်ကာနီအင်ဂျီရိုသတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောတာပါလေးစိတ်မှာရှိတဲ့အမေရိကန်ရဲ့လုပ်ငန်းစဉ်တွေကိုတာလီဘန်ဘက်ကရံပြုထိပါတာမရှိဘူးလို့အမေရိကန်စစ်ဌာနချုပ်ပန်ဒီဂွန်ပြောခွင့်ရ John Kirby ကသတင်းထောက်တွေကိုပြောပါတယ်လေးစိတ်မှာရှိနေတဲ့အမေရိကန်တပ်မှုတွေကလည်းလေးစိတ်အပြင်မှာရှိတဲ့တာလီဘန်တပ်မှုတွေနဲ့အဆက်အသွယ်ရှိကြောင်းနေ့စဉ်အချင်းချင်းအဆက်အသွယ်လုပ်နေတဲ့အကြောင်းပင်တဂွန်ပြောခွင့်ရကထပ်လောင်းပြောပါတယ်အမေရိကန်ဗဟိုစစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးဖရက်မက်ကင်စီကလည်းတင်းငင်းကနေနေတုန်းကတာလီဘန်ကောင်းဆောင်ဖိုင်းနဲ့ကတားနိုင်ငံမှာတွေ့ဆုံခဲ့ပြီးအမေရိကန်ရဲ့ကယ်ဆယ်ရေးအစီအစဉ်ကိုတာလီဘန်တို့ထိပါမယ်ဆိုရင်အမေရိကန်စစ်တပ်အနေနဲ့ကာကွယ်သွားမယ်လို့သတိပေးပြောဆိုခဲ့ကြောင်းကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကပြောပါတယ်အင်ကာနီနှောင်းပိုင်းအရောက်မှာကာဘူးမြို့တော်ဟမစ်ခါဆိုင်နိုင်ငံတကာလေးစိတ်မှာအမေရိကန်တပ်ဖွဲ့ဝင်4000ကျော်ထိရှိမှာဖြစ်တယ်လို့လဲဗိုလ်ချုပ်ဝီလျံဟန့်တေလာကသတင်းထောက်တွေကိုပြောပါတယ်ဗုဒ္ဓဟူးနေ့ကဆလို့တနအိကြားတစ်ခါကယ်ဆယ်ရေးလေယာဉ်တွေပြန်တန်းဖို့ရွယ်ထားပြီးတရက်ကိုအာဖဂန်ကနေလူပေါင်း5000ကနေ9000ထိကယ်တင်နိုင်မှာဖြစ်တယ်လို့လဲတာဝန်ရှိသူတွေကပြောပါတယ်ရှင်